မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2019ခုနှစ်နိုဝင်ဘာလ20ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညနေခင်းအတွက်အစီအစဉ်မှုဖြစ်တာဝန်ဆောင်ရွက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ပေါ်အရေးယူသင့်မသင့်စုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့ဒီကနေ့ကြားနာပွဲမှာတော့ဥရောပသမ္မတက EU ဆိုင်ရာသမ္မတကြီးထွက်ဆိုမှာဖြစ်ပါတယ်တတိယကြိမ်အာရှခီးစဉ်အစအဖြစ်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ရဲမင်းကြီး Francis ဒီကနေ့ပဲထိုင်းနိုင်ငံကိုကြွလာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမယ့်သတင်းလှော်ဒီမှာတော့ပြည်တော်စုညီငယ်ညီလာခံ21ရာစုပင်လုံစရုထအစည်းအဝေးကိုလာမယ့်နှစ်မတ်လအတွင်းမှာကျင်းပဖို့အစိုးရရဲ့ညီငယ်ကော်မရှင်အဖွဲ့ကအစုပြုထားတဲ့အကြောင်
းအဓိကကတော့ကျွန်တော်ဒီအစည်းအဝေးကကျွန်တော်အစိုးရဘက်ကတောင်းဆိုတာဖြစ်ပါတယ်။မကြာခင်မှာပြည်ရဲ့ဒီအစည်းအဝေးကျင်းပဖို့ရှိတယ်
။နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစောထီပြောသွားတာပါ။သတင်းပြေဆိုကိုတော့နောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူချင်းပြည်နယ်ပလဲဝါမြို့နယ်မြောက်ပိုင်းမှာမဏိကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်နဲ့နေကင်အဖွဲ့အေးပြောခွင့်ရကပြောတဲ့အကြောင်း American သမ္မတ Donald Trump ကိုအရေးယူနိုင်ရေး Democratic Outlook တော့ကြားနာပွဲတွေဒုတိယအပတ်အဖြစ်မဏိကပြန်လည်ပြီးတော့စတင်တဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာအခုအရင်ဆုံးဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံရေးပြန်ပြက်တွေနဲ့ပတ်သက်လို့မကောင်းသတင်းတွေရနိုင်မှုယူကရိန်းနိုင်ငံကိုဖိအားပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အရေးယူနိုင်မှုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာအရေးပါတဲ့သက်သေတူအဖြစ်ဥရောပသမ္မတ EU ဆိုင်ရာသမ္မတကြီးဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။သမ္မတကြီးကော်ဒန်ဆွန်လန်ဟာဒီမိုကရက်ကိုယ်စားရေးဦးဆောင်တဲ့စုံစမ်းစစ်ဆေးမှုမှာသမ္မတနဲ့တိုက်ရိုက်ဆက်သွယ်ခဲ့သူတွေကပထမဆုံးသက်သေဖြစ်နေထွက်ဆိုမဲ့သူလည်းဖြစ်ပါတယ်။သမ္မတကြီးဆွန်လန်ဟာဇူလိုင်လလယ်ကနေစက်တင်ဘာလလယ်ထိသမ္မတထရန့်နဲ့အချိန်တော်များများစကားပြောခဲ့တဲ့အကြောင်းအစိုးရသက်သေတွေကထွက်ဆိုထားတဲ့အတွက်နိုင်ငံရေးပြန်ပြက်ထူးသမောင်းဂျိုးဘိုင်ဒင်ရဲ့တားဖြစ်သူဗိုလ်ပေါ်ဝင်ဖြစ်တာဝန်ယူထားတဲ့ယူကရိန်းစွမ်းအင်ကုမ္ပဏီကိုစုံစမ်းဖို့ဖိအားပေးတဲ့အနေနဲ့ယူကရိန်းကိုပေးမဲ့အမေရိကန်ရဲ့စီးရဲကူညီတွေကိုသမ္မတကဆန့်ကျင်ထားရသလားဆိုတာကိုပို့ပြီးသိလာကြရလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါစီအေကူညီဒေါ်လာ390တန်းကိုဆန့်ကျင်ထားတဲ့ကိစ္စနဲ့သမ္မတထရန့်ကစုံစမ်းစီရင်တဲ့ကိစ္စကိုဆက်နွယ်မှုရှိတဲ့ကြောင်းအစောပိုင်းလွှတ်တော်မှာတကပိတ်စုံစမ်းခြင်းမှာထွက်ဆိုချက်ကိုပြန်လည်ပြင်ဆင်ထားတဲ့အတွက်တမ္မတ်ကြီးဆွန်လန်ပေါ်သမ္မတရဲ့ Republican Party လွှတ်တော်အမတ်တရအတိုက်ခံ Democratic Caucus တွေကပါပြင်းပြင်းထန်ထန်မင်းဝန်ထုတ်ကြမဲ့အလားအလာတွေလည်းရှိနေပါတယ်။အော်တိုဘာလာတဲ့စစ်ဆေးချိန်မှာတော့ယူကရိန်းကိုအကူအညီပေးမဲ့အစီအစဉ်တွေကြိုတင်သတ်မှတ်ချက်ထားမှထားဆိုတာသူမသိခဲ့တဲ့အကြောင်းထွက်ဆိုခဲ့တာပါ။ဒါပေမဲ့လည်းနိုဝင်ဘာ4ရက်နေ့မှာတော့လွှတ်တော်ကိုပြင်ဆင်ချက်ဖြင့်ပြန်လည်ပေးပို့ပြီးတခြားသက်သေတွေရဲ့ထွက်ဆိုချက်တွေအရသူပြန်သတိရတယ်ရှိတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဒါမှထရန့်ဖြစ်စေချင်လို့ယူကရိန်းကစုံစမ်းစစ်ဆေးမှုတွေကိုတရားဝင်မလုပ်ဘူးဆိုရင်အမေရိကန်ကစီးရဲကူညီတွေပေးချင်မှပေးမယ်ဆိုတော့ယူကရိန်းသမ္မတရဲ့လက်ထောက်တယောက်ကိုသူပြောခဲ့ဘူးလေဆိုပြီးပြန်လည်ပြင်ဆင်ပြောဆိုခဲ့တာပါ။
အာဖဂန်နစ္စတန်နိုင်ငံမှာဂျဟတ်ယင်ပြတ်ကျတဲ့အတွက်အမေရိကန်စစ်မှုထမ်းနှစ်ယောက်သေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့ပြောကြားခဲ့ပါတယ်။ဘာကြောင့်ဂျဟတ်ယင်ပြတ်ကျခဲ့တယ်လဲဆိုတာစုံစမ်းနေဆဲဖြစ်ပြီးကနဦးသိရတဲ့အချက်တွေအရရန်သူဘက်ကပြစ်ခတ်မှုကြောင့်မဟုတ်ဘူးလို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဖဂန်အရှေ့ပိုင်းလိုဂါနယ်ထဲမှာအမေရိကန်စစ်တပ်ရဲ့ချီနုတ်ဂျဟတ်ယင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေပြစ်ချခဲ့တယ်လို့တာလီဘန်တွေကအစောပိုင်းကတော့ပြောကြားပါတယ်။အဲ့ဒီဒေသမှာရှိတဲ့တာလီဘန်စခန်းတွေကိုဝင်ရောက်စီးနှင်ဖို့ရောက်လာတဲ့ရဟတ်ယင်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူကပြောပါရယ်ဒါပေမဲ့ဒီပြောကြားချက်ကိုအတည်ပြုနိုင်ဖို့တော့ခက်ခဲပါရယ်အာဖဂန်နစ္စတန်စစ်ပွဲနဲ့ဆက်ဆက်ပြီးသေဆုံးတဲ့အမေရိကန်စစ်သားအကြီးအကျယ်ဟာအခုနှစ်အတွင်းမှာ18ယောက်ရှိသွားပြီဖြစ်ပါရယ်တိကျသတင်းကတော့နိုင်ငံမြောက်ပိုင်းကွန်ဒူးစ်နယ်ထဲမှာစစ်တပ်အခြေစိုက်စခန်းတစ်ခုအပေါ်တာလီဘန်တွေဝင်ရောက်စီးနှင်တိုက်ခိုက်ခဲ့တဲ့အတွက်အာဖဂန်တပ်ဖွဲ့ဝင်73ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့တော်တော်များများဒဏ်ရာရခဲ့ကြပါတယ်။စစ်စခန်းတွေကနေစစ်လက်နက်ပစ္စည်းတွေကိုလည်းရယူခဲ့တယ်လို့တာလီဘန်တွေကပြောပါတယ်ရှင်
။ယူရန်နိုင်ငံမှာတောက်ကြန်တွေကစတင်ဖြစ်ပွားခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေလူငယ်တပ်ဖွဲ့လက်ချက်နဲ့လူပေါင်း106ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်။ဒါဆိုရင်လွန်ခဲ့တဲ့နှစ်နှစ်တုန်းကဆန္ဒပြပွဲတွေမှာတည်ဆုံသူရေအတွက်ထက်၄ဆလောက်ပိုများနေတာပါ။မြန်မြန်ကိုရီးယားကျုံရသူတွေ၊ Internet လူမှုခွင့်ရေးတွေ၊ Video တွေနဲ့ပြပရောက် UN လူ့ခွင့်ရေးလှုပ်ရှားသူတွေရဲ့အစီရင်ခံစာတွေပေါ်အခြေခံပြီးဆန္ဒပြသူအနည်းဆုံး106ယောက်တည်ဆုံကြောင်းအတည်ပြုနိုင်ခဲ့တာလို့လည်းလန်ဒန်ချေဆိုင် Amnesty International က UN နိုင်ငံဆိုင်ရာသုတေသီရဟာဖခါအယူနီက VOE ကိုပြောပါတယ်။မ ညရင်းမြို့ငယ်20ခုကတိစုံမှုတွေကိုမှတ်တမ်းတင်ခဲ့တာဖြစ်ပြီးဒီထဲမှာအနောက်ပိုင်းဒေသညကြီး9မြို့မှာတိစုံသူအများဆုံးဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါ။စင်နေတုန်းကဆန္ဒပြပွဲအတွင်းလူညွန့်တက်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူအနည်းဆုံး9ယောက်တိစုံခဲ့တာကိုလည်း VOV ပါရှန်ဌာနကတိကျတည်ပြထားပါတယ်။ဖောက်ချန်နေကစတင်ခဲ့ပြီးမြို့ပေါင်းဒါဇင်နဲ့ချီပြန့်နှံ့ခဲ့တဲ့ဆန္ဒပြပွဲအတွင်းလူညွန့်တက်ဖွဲ့ဝင်2ဦးပါဝင်လူများပြတိစုံခဲ့ကြောင်းလည်းနိုင်ငံပိုင်သတင်းမီဒီယာတွေကဖော်ပြကြကြတာပါ။ဒါမှလည်းဆန္ဒပြသူတွေကထိခိုက်တိစုံသူတွေနဲ့ဖမ်းဆီးထားသူတွေအတွက်ကတော့အစိုးရကအတိအကျမပြောပါဘူး။နိုင်ငံမှာရုံမြင့်တန်ချာမှာတော့အစိုးရကိုလူလာတဲ့ဆန္ဒပြပွဲပုံတွေကိုလည်းထုတ်လွှင့်ပြသခဲ့ကြပါတယ်။ဆန္ဒပြပွဲကဓာတ်ပုံတွေနဲ့သတင်းတွေကိုပြင်ပကဘာကိုမပေါက်ကြားစေဖို့အစိုးရကအင်တာနက်ဆက်သွယ်မှုတွေကိုလည်းဆက်လက်ဖြတ်တောက်ထားပါတယ်
။ Iraq နိုင်ငံ Baghdad မြို့နယ်မှာညလုံးပေါင်းအထူးကြုံအတွင်းဆန္ဒပြသူ28ယောက်ထပ်မင်းတရားရခဲ့တယ်လို့ Iraq လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။မြို့နယ်ကအာဟရာတံတားနာမှာဒီနေ့ဗုဒ္ဓဟူးနေ့မနေ့4နိုင်နဲ့5နိုင်ကြားမှာပဋိပက္ခဖြစ်ခဲ့တာပါ။အစိုးရရုံးတွေနိုင်ငံသားတန်ရုံးတွေရှိလို့အခိုင်အမာလုံခြုံရေးယူထားတဲ့အစဲရောင်နယ်မြေ Green Zone တဲကိုဆန္ဒပြသူတွေဝင်ရောက်ဖို့ကြိုးစားတဲ့အတွက် Iraq လုံခြုံရေးတွေကမျက်ရည်ယိုပုံးတွေတုံးပြီးလူစုခွဲခဲ့ပါတယ်။လုံခြုံရေးတွေချထားတဲ့အာရာတဒါရဲ့နောက်တစ်ဖက်ချမ်းကိုတော့ဆန္ဒပြသူတွေကနေရာယူခဲ့ကြပါတယ်။ရေနံပေါ်ကျွယ်ွားတဲ့ Iraq နိုင်ငံမှာအစိုးရရဲ့အကတိလိုက်စားမှုတွေညံဖင်းတဲ့ဝန်ဆောင်မှုတွေကိုမကျေနပ်ကြတဲ့အတွက်တောင်းတဲ့ချီတဲ့ပြည်သူတွေအောက်တိုဘာ1ရက်နေ့ကစပြီးတော့ဆန္ဒပြခဲ့ရာကမတည်ငြိမ်မှုတွေဖြစ်နေတာပါ။အဲ့ဒီထဲကဆန္ဒပြသူ320ထက်မနည်းတေဆုံးခဲ့တယ်လို့ထောင်တဲ့ချီထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘုရားဘာသာဝင်အများစုရှိရာထိုင်းနိုင်ငံကို၃ရက်ကြာခီးစဉ်ဖြင့်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ရဲမင်းကြီးဖရန်စစ်ဒီကနေ့ပဲကြွလာပါတယ်။ဘန်ကောက်မြို့ကဒမောင်းပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်လာတဲ့အချိန်မှာတော့အာဂျင်တီးနားနိုင်ငံကဝန်ကွယ်ညီမလည်းဖြစ်ငွေတငွေချင်းလည်းဖြစ်တဲ့အသက်89နှစ်အရွယ်တီလာယင်စစ်စတာအန်နာရိုစာစီဗိုရီကနွေနွေထွေထွေနှုတ်ဆက်ကြိုဆိုခဲ့တာပါ။1984ခုနှစ်တုန်းကပုံရံမင်းဒုတိယမြောက်ဂျွန်ပေါ်ရဲ့ခီးစဉ်ပြီးပထမဆုံးအချိန်ထိုင်းနိုင်ငံကိုပုံရံမင်းကြွလာတဲ့ခီးစဉ်လည်းဖြစ်ပါတယ်။လက်ရှိလူဦးရေ69ဆန်းကျော်ရှိတဲ့ထိုင်းနိုင်ငံမှာအနည်းချင်းလောက်သာရှိတဲ့ကက်သလစ်ခရစ်ယာန်ရဲ့ပထမဆုံးသာသနာပြုတွေရောက်လာခဲ့တဲ့အနှစ်350ပြည့်အထိတ်မှတ်နဲ့တိုက်ဆက်ပြီးပုံရံမင်းကြွလာတယ်လည်းဖြစ်ပါတယ်။ပုံရံမင်းကြီးဖရန်စစ်စာမနက်ဖြန်မှာတော့ထိုင်းပြည်မာဝစီယာလောင်ကွန်ဝန်ကြီးချုပ်ပရယုချန်ဟိုချထိုင်းနိုင်ငံဗုဒ္ဓဘာသာသာသနာပိုင်ဆရာတော်ဦးနဲ့တွေ့ဆုံပြီးဘန်ကောက်မြို့ကအမျိုးသားအားကစားရုံမှာတရားဟောကြားဖို့လည်းစီစဉ်ထားပါတယ်။တောက်ချာနေမှာတော့ဘန်ကောက်မြို့ကကက်သီဒရယ်ဘုရားကျောင်းမှာတရားဟောကြားအောင်မှာပါ။ဒီနောက်မှာတော့ပုံရံမင်းကြီးဖရန်စစ်စာဂျပန်နိုင်ငံကိုဆက်လက်ထွက်ခွာပြီးဒုတိယကမ္ဘာစစ်အဆုံးသတ်ခံပြီးအချိန်မှာအမေရိကန်ကအနုပြုပုံနဲ့တက်ကက်ကခံခဲ့ရတဲ့ဟီရိုရှိမားနဲ့နာဂါစကီမြို့တွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ပုံရံမင်းကြီးကဒီဒီချိန်မတိုင်ခင်မှာလည်းအာရှခီးစဉ်တစ်ခုထွက်ခဲ့ပူပါတယ်ပထမချိန်ဖြစ်2014ခုနှစ်မှာတော့ဖိလစ်ပိုင်နဲ့သီရိလင်္ကာနိုင်ငံတွေကိုကြွရောက်ခဲ့ပြီး2019ခုနှစ်မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုကြွရောက်ခဲ့တာပါ
ထိုင်းနိုင်ငံမှာပွင့်ပွင့်လင်းလင်းဝေဖန်ပြောဆိုတဲ့အတိုက်ခံနိုင်ငံရေးခေါင်းဆောင်တာနက်သွန်ဂျန်ရွန်ကရွန်ကစ်ဟာရွေးကောက်ပွဲဥပဒေချိုးဖောက်တဲ့အတွက်လွှတ်တော်အမတ်တာဝန်ယူခွင့်မရှိဘူးလို့ဖွဲ့စည်းပုံတရားရုံးကဒီကနေ့ဆုံးဖြတ်ပါတယ်မလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဝင်ပြိုင်ဖို့မှတ်ပုံတင်ခဲ့တဲ့အချိန်ကတာနတ်သွန်ဟာသတင်းမီဒီယာကုမ္ပဏီတစ်ခုရဲ့အစုရှယ်ယာတွေကိုပိုင်ဆိုင်ထားတာကြောင့်အပြစ်ရှိတယ်လို့ဖွဲ့စည်းပုံတရားရုံးကဆုံးဖြတ်ခဲ့တာပါတာနတ်သွန်ကတော့ဒီဆဆွဲချက်တွေကိုငင်းဆန်ပြီးနောက်ဆုံးသတ်မှတ်ရမတိုင်ခင်တည်းကသူ့ရဲ့အစုရှယ်ယာတွေကိုရောင်းချခဲ့တယ်လို့ပြောပါတယ်ထိုင်းနိုင်ငံရဲ့2019ခုနှစ်ဖွဲ့စည်းပုံဥပဒေထဲမှာသတင်းမီဒီယာနဲ့ထုတ်ဝေရေးလုပ်ငန်းပိုင်ရှင်တွေဒါမှမဟုတ်အစုရှယ်ယာပိုင်ဆိုင်သူတွေလွှတ်တော်အမတ်အရွေးပိုင်ခွင့်မရှိဘူးလို့ပြထန်းထားပါတယ်တရားရုံးဆုံးဖြတ်ချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက် Future Forward Party အနေနဲ့ရှေ့ဆက်တိုက်ပွဲဝင်သွားမယ်လို့သူရဲ့ထောက်ခံသူတွေကိုတာနတ်သွန်ကပြောကြားပါတယ် Future Forward ဆိုတဲ့ Progressive Party ခေါင်းဆောင်ဖြစ်တဲ့အသက်40အရွယ်တာနတ်သွန်ဟာမလရွေးကောက်ပွဲတွေမတိုင်ခင်တုန်းကအာနာသိန်းခေါင်းဆောင်ပရယုတ်ချန်အိုချာကိုအဓိကစိန်ခေါ်မဲ့အထင်ရှားဆုံးအတိုက်ခံခေါင်းဆောင်တယောက်အနေနဲ့ထွက်ပေါ်လာသူဖြစ်ပါတယ်ရွေးကောက်ပွဲမှာလည်းသူရဲ့ပါတီကတတိယမဲအများဆုံးရရှိခဲ့ပါတယ် နိုင်ငံရေးမှာစစ်တပ်ပါဝင်လာတဲ့အပေါ်အပြင်းထန်ဝေဖန်သူတာနတော်ဟာမဲဆန္ဒရှင်လူငယ်တွေရဲ့ထောက်ခံမှုကိုတော်တော်လေးရထားသူဖြစ်ပါတယ်။မလရွေးကောက်ပွဲတုန်းကတော့စစ်တပ်လိုလာတဲ့ပါတီကအနိုင်ရရှိခဲ့ပါတယ်။
ဟောင်ကောင်မှာဆန္ဒပြပွဲတွေကြောင့်ကျောင်းနေလမ်းဘက်ဆက်သွယ်ရေးတွေပြတ်တောက်ခဲ့တာ6ရက်ကြာဒီနေ့မှာတော့ကျောင်းတွေကိုပြန်ဖွင့်လိုက်ပါတယ်။အချိန်နှမှာပဲတိုက်စုကျောင်းဝင်းနဲ့ဆန္ဒပြသူတွေကတော့ဆက်လက်ကြီးညာခံနေကြဆဲပါ။အချိန်တွေပုံမှန်ပြန်ဖြစ်အောင်ကျိုးပန်းတဲ့အနေနဲ့မြို့ဝပိုင်းနာပိုင်းတွေကမူလတန်းကနေထက်တန်းထိစာသင်ကျောင်းတွေကိုပြန်ဖွင့်ပေးလိုက်တာလည်းဖြစ်ပါတယ်။အဓိကလမ်းမကြီးတစ်ခုမှာဆန္ဒပြသူတွေပိတ်ဆို့ခဲ့ကြတဲ့အတားစီမိုက်ထရိုက်တွေကိုတန်ရှင်းရေးလုပ်သမားတွေရှင်းလင်းဖယ်ရှားနေပေမဲ့ဘယ်ချိန်လောက်မှပြန်ဖွင့်နိုင်မလဲဆိုတာတော့တိတိကျကျမသိရသေးပါဘူး။ပြီးခဲ့တဲ့ရက်တွေမှာရာနဲ့ချီတဲ့ဆန္ဒပြသူတွေဝင်ရောက်ထိန်းချုပ်ထားခဲ့ကြတဲ့ဟောင်ကောင်ပိုလီတက်နစ်တက်သူကျောင်းဝင်းထဲမှာတော့ဆန္ဒပြသူအနေနဲ့ဆက်လက်ချက်ရှိနေဆဲဖြစ်ပါတယ်
။အမေရိကန်ကစီးပွားရေးဆိုင်ရာအထူးအခွင့်အရေးပေးထားတဲ့ဟောင်ကောင်မှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုမကာကွယ်ရင်ပေးထားတဲ့အထူးအခွင့်အရေးကိုပြန်ရုပ်သိမ်းရေးပါဝင်တဲ့ဥပဒေကိုအမေရိကန်ထက်လွတ်တော်မှာအတည်ပြုခဲ့တဲ့အပေါ်မှာတရုတ်ဆိုရကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်။အတည်ပြုလိုက်တဲ့ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေချမ်းထဲမှာမျိုးရည်ယိုပုံးတွေရာဘာကြီးတွေအပါအဝင်ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုနှိမ့်နှင်းရမှာလုံခြုံရေးတွေအသုံးပြုတဲ့ပစ္စည်းကိရိယာတွေကိုရောင်းချမှု6လနီးပါးပိတ်ပင်တာပါဝင်ပါတယ်။ဒါအပြင်ဟောင်ကောင်ကိုအထူးကုန်သွယ်ရေးပေးထားတဲ့အခွင့်အရေးကိုလည်းအမေရိကန်ကတစ်နှစ်တစ်ချိန်ပြန်လည်သုံးသပ်ရမှာဖြစ်ပါတယ်။အခုလိုအမေရိကန်ထက်လွတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်တရုတ်ကအပြင်းထန်ကန့်ကွက်ကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံသားရဲ့ဒုဝန်ကြီးမာကျောင်ယူကအမေရိကန်တန်ယုံတာဝန်ခံဝီလျံကလိုင်းကိုဆင့်ခေါ်ပြီးတော့ဒီဥပဒေအတိမဖြစ်အောင်တားဆီးပေးဖို့တောင်းဆိုခဲ့ပါတယ်။တရုတ်ဆိုင်ရာအမေရိကန်တပ်အမတ်ကြီးပြပခီးသွားနေတာကြောင့်တန်ယုံယာယီတာဝန်ခံကိုခေါ်တွေ့တာဖြစ်ပါတယ်။တကယ်လို့ဒီဥပဒေကိုအမေရိကန်ကပြဋ္ဌာန်းခဲ့မယ်ဆိုရင်ပြင်းထန်တဲ့လက်တုံ့ပြန်မှုတွေကိုရင်ဆိုင်ရမယ်လို့တရုတ်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးခဲ့တာပါအခုလွန်မေးနေတဲ့ရေဒီယိုဒါရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့အင်တာနက်ဝက်ဘ်ဆိုက်လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်မြောက်ပိုင်းမှာမနေ့ကတိုက်ပွဲဖြစ်ပွားပြီးတပ်မတော်သား73ဦးဖမ်းမိထားတယ်လို့ရခိုင်နယ်နဲ့ကင်အဖွဲ့ AA ပြောခွင့်ရခိုင်သူခါကပြောပါတယ်မနေ့ကပလဲဝါဘက်မှာတိုက်ပွဲဖြစ်တာမရှိသလို AA ဘက်ကသတင်းမှားတွေထုတ်ပြန်နေတာဖြစ်တယ်လို့လည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပေးပါမယ်ရှင
်ရှင်းပြနေပလဲဝါမြို့ကော်ရမရှောင်းအနောက်ဘက်တောင်တန်းမှာမနေ့ကတပ်မတော်နဲ့ AA ဖွဲ့တို့တိုက်ပွဲအပြင်းထန်ဖြစ်ပေါ်ခဲ့ပြီးအရာခံဗိုလ်တယောက်နဲ့ဗိုလ်တယောက်ပါဝင်တပ်မတော်သား73ဦးကိုဖမ်းဆီးထားတယ်လို့ AA ပြောခွင့်ရခိုင်ဒုခကပြောပါတယ်
နိုဝင်ဘာလ16ရက်နေ့မှာပဲဒီဗလဲဝါမြို့နယ်ပကာဝါရွာရဲ့တောင်ဖက်ပေါ့နော်3ကီလိုမီတာခွဲအကျော်လောက်မှာရှိတယ်ဒီကာရမရှောင်းရဲ့ဒီအနောက်ဖက်ကတောင်တန်းမှာဒီကျွန်တော်တို့ရခိုင်တပ်တို့ရှိတဲ့နေရာကိုဒီထိုးစစ်ဆင်တိုက်ခိုက်လာတဲ့ဒီဗမာစစ်တပ်ရဲ့ဟိုတမ89လောက်ခံခမ313နဲ့နေပြီးတော့ကျွန်တော်တို့ဟိုအပြင်းထန်တိုက်ပွဲဖြစ်တာရှိတယ်ဟိုတိုက်ပွဲဖြစ်တာကတော့နေ့လေတနားကြီးမှာစဖြစ်တာဗျ။နော်နေ့လေတနားကြီးကနေပြီးတော့ဟိုတနားကြီးခွေးလောက်ထိပေါ့နော်။အဲ့ဒီမှာတိုက်ပွဲပြင်းထန်ဖြစ်တယ်။ဟိုတနားကြီးခွေးလောက်မှာတော့တိုက်ပွဲရပ်သွားတာပေါ့နော်။အဲ့ဒီဟိုတိုက်ပွဲအတွင်းမှာရန်သူဘက်ကနေပြီးတော့ကိုးဦးကြဆုံးပြီးတော့ဒီလက်နဲ့ရှက်အញ្ញန်းခံတာကတော့ဟိုဆေးသုံးဦးရှိတယ်ဗျ။အဲ့ဒီဆေးသုံးဦးထဲမှာအရာခံဘိုးတူဦးရဲ့နောက်ဘိုးတူဦးရဲ့ပေါ့နော်။အဲ့ဒီဟိုအရာရှိနှစ်ယောက်ပါတယ်။ဟိုပြီးလို့ရှိရင်ဟိုလက်နဲ့ဆေးလေးလေးသိမ်းဆီးရမိတယ်ဟိုနောက်ပြီးတော့ဒီခရမီးကြောက်တွေစေသုံးဆောင်ပစ္စည်းတွေလည်းကျွန်တော်တို့ဒီအများပြသိမ်းဆည်းရမိတာရှိတယ်ဟိုအခုဒီကျွန်တော်တို့ဒီစစ်မြေပြင်ကဖမ်းဆီးရမိထားတယ်အဲ့ဒီစေသုံးပန်းစေသုံးဦးကိုတော့ဒီကျွန်တော်တို့ရခိုင်တပ်တို့ရဲ့ဒီစေသုံးပန်းဆိုင်ရာစီမင်းစည်းကမ်းဥပဒေတွေနောက်ဒီနိုင်ငံတကာစေသုံးပန်းဥပဒေတွေနဲ့အညီเนาะကျွန်တော်တို့ဒီကောင်းအောင်ပုံမှန်ပဲဆက်ပြီးတော့ထိန်းသိမ်းထားမှာဖြစ်တယ
်တပ်မတော်ဘက်ကတော့မနေ့ကမြေပုံမြို့နယ်ရောရှောင်းဘက်မှာတိုက်ပွဲဖြစ်ပေါ်တာရှိပြီးပလောက်ဝက်ဘက်မှာတော့ဗာတိုက်ပွဲမှမရှိသလိုအဲအဖွဲ့ကတတိယမှတွေထောက်ပြနေတာဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်ထံတချို့ပြောခွင့်ရဘုံမုံကြီးဝင်းစောဦးကပြောပါတယ
်။ဟောအဲ့ဒီထောက်ပြခြင်းကထောက်ပြခြင်းကမှားတယ်လို့လည်းကျွန်တော်ပြောခဲ့တယ်။နောက်ကိုယ်ရင်တော့အအောင်လို့သူပေါင်းဆက်ပေါင်းအကုန်လျှောက်ပြထားတဲ့ဟာကြီး။အကျိုးမရှိဘူး။မနေ့ကတော့ဘလောက်ကမြောက်ချမှာတိုက်ပွဲဖြစ်တာလည်းမရှိဘူး။ပန်းကြံလည်းမရှိဘူး။အဲ့ဒါကိုပြောနေ။မနေ့ကဖြစ်တာကမနေ့ကဖြစ်တာကဟောလားမြေပေါ်မျိုးနယ်တွေကရေကြောင်းတရားဝင်ပြပါပဲဟောလားဥစ္စာမှုရေတန်းဟိုသွားတဲ့အခါမှာဆဲပိုင်းနှလုံးဆဲကြံရတာရှိတယ်။ကားနည်းချိန်ကြွားတယ်ကားနည်းပြတ်သွားတယ်လူနယ်ဟာစစ်တီနယ်ရောက်တော့တရားရတယ်ဒါပဲရှိတယ
်အခုရပိုင်းတွင်းမှာပဲရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေပါလေမနေ့ကလည်းမြေပုံမျိုးနဲ့ရောရှောင်းနီးမှာလေရင်တွေနဲ့ပြစ်ခတ်နေတာရှိပြီးကြောက်တော်မျိုးနဲ့အပေါဝါကြီးရွာမှာတပ်မတော်စစ်ကြောင်းတစ်ခုမိုင်းဆွေးတိုက်ခိုက်ခံရတယ်လို့ဆိုပါတယ် Tabeme, Tamdo Pega, Adilo, Take Kayashi Michijong, and now Bantan Sitana Show, Biokunya, Bumungi, Winzo Uga, Niso Vare, Tigne Male, Puditon Pema, Lena G. Rune, Picani Rajao, Turun in a Chowline, Niarello, Tita Kanuga, Piovare, Yakanya Baita Widima, Yatari, Sifet Sanya Tawan Shidure, the Chatana Sanyaru Ale, Machakana Suzro, Napa Pensi, Sisidago, Kane Jayabare. Tamno Pagale, Longshuni Ya Yatarugo, Pensi Sisira, Shinidro, Shikan Lenakan, E. Puigale, Sipesaya, Tawan Shidu Dene, Lodo Mad Ugo, Pensi Darele, Loksau Nivare.
Gota 9 people Taraba Akusapir Nasiame, 3 Lamaro, Pirangzu, Ninye Nilagan, Setia, Zupin Longs Ruta, Siwigo, Lamene Mala, Dema, Jimbabu, Suya, Ninye Commission, Puega, Sup, Utapiro, NCA, Lema, Yutare, Dina, Lenakan, Rebecaro, D. Supu, Jeku, Dizema, Patamapa, Dema, Suni, P. Bibu, Shinibare, 3 P. Sungo, Viewing Mima, Bindrina, Gumuzo, Gathering People, Tavarishim.
Okay, Napakuzleri at Sunu Buego, Tiling and Chima Muma, Menesena Igane, Niginsen and Aiti, Sunu Gera, Pipare. Digane Sunu Buemaro, Suya Baga, Lame Nima, Pirangu Nija and Nilaga, Naseti Azu Peno, Siwi, Jimba Naye, Supugejo, Nangano Damrayo, Winji Tana, Nujai Mujo, Uzo Tega, Siwi Pit, Rinza Shinlin Buema, Akulo, Pio Bare.
Laga, Upeponga, Blue Dwajam Lever, Tangaimo, a Jamie Supuja, Taro Sua Supuba. ဥပမာအားဖြင့်ကျွန်တော်တို့ဒီမတ်လဘောနော်မတ်လတက်မလို့နေနောက်ပိုင်းဟိုဒါတက်မလို့နေနောက်ပိုင်းမှာအဲ့ဒီပိုင်းမှာကျင်းပနိုင်ဖို့ဒါဆိုရအစုပြုချက်နေတယ်ဆိုပြီးတော့ဖြစ်ပါတယ်အဓိကတော့ကျွန်တော်တို့ဒီစီဝေးကကျွန်တော်အစိုးရဘက်ကတောင်းဆိုတာဖြစ်ပါတယ်ဟိုကြခင်မှာပြည်ပြည့်စီဝေးကျင်းပဖို့ရှိတယ်ဒီပြည်ပြည့်စီမှာကျွန်တော်ကြိုင်စင်အစီဝေးအမြန်ဆုံးစတင်နိုင်ရဲဆုံးဖြတ်ချက
AICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ပူးတွဲအကောင်အထည်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုအရင်ကျင်းပရမှာဖြစ်ပါတယ်။ JICM အစည်းအဝေးကျင်းပရေးအတွက်ဒီဇင်ဘာလပထမပတ်လောက်မှာကျင်းပမယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ PPSD ခေါ်ငင်းချင်းလုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးကဆွေးနွေးဖို့ရှိနေပါတယ်။အစိုးရငင်းချမ်းရေးကော်မရှင်ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေစီကိုဆက်လက်တင်ပြသွားမယ်လို့လက်နက်ကိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကပြောပါတယ်
။ရှစ်ဆက် GICM ဆွေးနွေးပွဲဖြစ်ဖို့ကိုကျွန်တော်တို့ကအခုနှစ်ဖက်ကအလုပ်ဖွဲ့နေတာသဘောတူကြတယ်။ဒါကတော့ကျွန်တော်တို့ဆုံးဖြတ်ချက်ချလို့မရဘူး။ PPSC မှာကျွန်တော်တင်တယ်။ PPSC ကတော့လာမယ့်ဒီဇင်ဘာ2 3 4မှာထိုင်မယ်။အသေးစိတ်ပါလို့မလဲ။နောက်တော့ဆိုရတင်ပြထားတဲ့ GICM စည်းဝေးကိုဒီဇင်ဘာလ18ရက်ကမှလောက်ဖို့အတွက်တော့ဒါကျွန်တော်တို့တင်ပြမှာပေါ့
ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာ RCSS ဥက္ကဋ္ဌရဲ့ခီးစဉ်အဆင်မပြေဖြစ်ခဲ့တာတွေကိုလည်းထပ်မံဆွေးနွေးပြီးနောက်ပိုင်းဆွေးနွေးပွဲတွေမှာခေါင်းဆောင်တွေရဲ့ခီးစဉ်ကိုပါထည့်သွင်းညှိနှိုင်းကြဖို့နဲ့တဖွဲ့ချင်းစီကြုံတွေ့နေရတဲ့အခက်အခဲတွေကိုထည့်သွင်းဆွေးနွေးခဲ့တယ်လို့အစိုးရလက်ရှိရင်ဆိုင်နေရတဲ့နိုင်ငံတကာအခက်အခဲတွေကိုလည်းဆွေးနွေးခဲ့ပါတယ်မနေ့ဖန်မှာတော့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဟာကရင်မျိုးသားအစည်းအရုံး KNU နဲ့ထပ်မံတွေ့ဆုံဖို့ရှိနေပါတယ
်။ကိုမိုးစိုးသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ထိုင်းနိုင်ငံအနှိတ်ခမ်းတစ်ခုမှာအမျိုးသမီး80ကျော်ကိုပြည်တစားဖြေခိုင်းစေခဲ့သူတွေကိုပြည်ထောင်ချမှတ်လိုက်တဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးခြင်းပါတယ်။ထိုင်းနိုင်ငံဗန်ကောက်မြို့ကနာမည်ကြီးအနှိတ်ခမ်း Victoria's Secret အနှိတ်ခမ်းမှာမြန်မာနိုင်ငံသူအများစုပါဝင်တဲ့အမျိုးသမီး80ကျော်ကိုပြည်တစားဖြေခိုင်းစေခဲ့တဲ့2018ခုနှစ်ကအမှုမှာပါဝင်ခဲ့တဲ့အဓိကတရားခဏ2ဦးကိုနိုဝင်ဘာ19ရက်နေ့ကထောင်ဒဏ်102-120ပြည်ဒဏ်ချလိုက်ပါတယ်။အဲ့ဒီအချိန်တုန်းကအသက်မပြည့်ဘဲနဲ့ပြည်တစားဖြေခိုင်းစေခံခဲ့ရသူအမျိုးသမီး2ဦးကိုလည်းရော်ကြီးပြဖို့တရားရုံးကအမိန့်ချလိုက်ပါတယ်။အပြည့်အစုံကိုတော့ထိုင်းချီဆိုင် VOA သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့ရချတာတရားရုံးကနေVictoria Secret မာဆက်ပါလာအနှိတ်ခမ်းအဲ့တူစည်ရေးတရားခဏဦးဖြစ်တဲ့အသက်49နှစ်အရွယ်ဒိုင်မာနတ်နဲ့အသက်53နှစ်အရွယ်နိုင်စုံချိုင်းတို့ကိုလူကုန်ကူးမှုတိုက်ဖျက်ရေးဥပဒေအရအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးနိုဝင်ဘာလ19ရက်နေ့ကနှစ်ရှည်ပြည့်တန်လေးချမှတ်လိုက်တာဖြစ်ပါတယ်။ဒီတရားခဏဦးကိုတော့1996ခုနှစ်ကလေးငယ်များပြည်ထောင်စာအဖြစ်ခိုင်းစေမှုကာကွယ်ရေးပုံမှန်6နဲ့2008ခုနှစ်လူကုန်ကူးမှုတိုက်ချဲ့ရေးဥပဒေနဲ့တရားစွဲခဲ့တာပါဒီတရားခဏဦးဟာအမှုကိုဝန်ခံခဲ့လို့ပြည်ထောင်မှတက်ွက်ကြခံဖို့အတွက်နှစ်60လျှော့ပေးခဲ့ပါတယ်ရုံးတင်တရားစွဲဆိုခံရသူနောက်ထပ်9ဦးကတော့အပြစ်ရှိကြောင်းကိုဝန်မခံဘဲညှင်းဆိုပြီးအမှုကိုဆက်လက်ရင်ဆိုင်နေဆဲဖြစ်ပါတယ်အနှိတ်ခမ်းပိုင်ရှင်ကတော့
ตียามเย็นสายเบทวีตัวเกลือตีอาการเบี้ยพี่เนี่ยพังรันถูกทาร์บาร์เลยทางทุกสงสัยสิ่งเอพเวดีเอสไซเอจีเกลเอพี่เบี้ยสองคนสิ่งดูเลพี่เดไปสิบโมงงาโรซีเอเจ้าชั้นนั่งเกล้าเนี่ยปัตตาบีอคุลูชิมพิอาเกบาร์เลยไม่ใช่โอเคไม่ให้ก่อนแล้วก็ตัวนี้ก็จะนำหลักฐานต่างๆเหล่านี้ไปประกอบกระบวนการสอบสวนนะฮะในส่วนของเอกสารเนี่ยต้องไปดูกันว่าเป็นเอกสารที่เกี่ยวข้องอะไรบ้างทีมูเนี่ยปัตตาบีป่าวเนี่ยดูดีกู ส่งเงินเสร็จหมดเลยจ่ายอีโลอาบาร์เลยเนี่ยมีแต่ตีรุ่นเนี่ยที่แค่นี้ก็เช่นอยู่ที่ส่งเงินเสร็จหมดเลยลูกค้าเลยป่าวเนี่ยดูดีกูจะได้เยี่ยมพอทั้งหมดเลยลูกค้าอาบาร์เลยในขั้นปลายเสียงอารมณ์ทบทวนดูตัวกูยังเบียดเพียจีน่าทาร์บาร์เลยสูบีทั้งบาร์บาร์เนี่ยเจ้าตัวกันอาบาร์ในช่วงสักชั่วครู่เนี่ยจะน้อยละสัญญาเนี่ยก็บางก็มีรัชดาเลมาจีมาพูนฮาร์เลยนั่นหมายถึงในขั้นกูทุกส่งเงินเสร็จเยี่ยมพอที่สายเนี่ยลูกกู ဒီကတရားခံတွေကိုရေးယူနိုင်ခဲ့တာဖြစ်ပါတယ်။2089ခုနှစ်တုန်းကဝင်ရောက်စစ်ဆေးဖမ်းဆီးစဉ်တုန်းကတော့မြန်မာနိုင်ငံသူအများစုပါဝင်တဲ့အနှိတ်သမ
10歳が施政ポトゲラバ。年々2番あちゃ、ノウェマラサコイエネマ、テヤヨマ、メイチャレアカマロ、テテイピエトワソビゲレ、アテサガネユエ、ミャマーナイガンドゥナウゴロ、ピデザーピエ、カイセイカンタヤムリエトエ、ニナジエピエトウゴ、タイザンウェシタンピボトエ、テヤヨンガソンフェケバレ。タイヤナバイネ、アヤシリ、ルネセジョパウエンパッタニレ、ディエムマ、タイナイガンガ、アソヤウェナンアヤシリゴレ、ディエムピエピデナオ、
စစ်စေးအရေးယူခဲ့ပါရဲ့ရှင်။ဖြူရင်းမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါပြီ။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါနေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့
နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစိတ်ကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမျက်စိမှရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။VOA အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
VOA American တန်ရဲ့ဗုဒ္ဓဟူးညနေပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ American နိုင်ငံရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရေးဒီမိုကရက်အောက်လွှတ်တော်ကြားနာပွဲဒုတိယပတ်အဖြစ်အင်္ဂါနေ့မှာပြန်ပြီးတော့စတင်လိုက်ပါတယ်။ဒီကြားနာပွဲမှာအရေးအကြီးဆုံးသက်တည်တွေလာပြီးတော့ထွက်ဆိုဖို့ရှိနေသေးတဲ့အကြောင်းလွှတ်တော်ဆိုင်ရာ VOA သတင်းတောက်ကက်သရင်းဂျစ်ဆန်ပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြပေးပါရှင်။
ဒီကနေ့ပေါ်ထုံးနေကတော့လက်ရှိစုံစမ်းစစ်ဆေးမှုမှာအဓိကကျတဲ့အနေဖြစ်ပြီးအရေးအကြီးဆုံးသက်သေတွေထက်ကတယောက်အပါဝင်ဖြစ်တဲ့ဥရောပသမဂ္ဂ EU ဆိုင်ရာအမေရိကန်သံအမကြီးဂေါ်ဒွန်ဆောင်းလန်ထွက်ဆိုမှာဖြစ်ပါတယ်။ပုံမှန်မဟုတ်တဲ့တန်တမာရင်းနှီးလန့်နဲ့လုတ်ကိုင်းခဲ့တဲ့ဆိုပြီးဆွဆွဲခံရတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့မစ္စတာဆောင်းလန်ထွက်ဆိုမှာပါအမျိုးသားလုံခြုံရေးကောင်စီရဲ့ဥရောပရေးရာညွှန်ကြားရေးမှူးဖြစ်တဲ့ဒုတိယဗိုလ်မှူးကြီး Alexandra Vindman ကအခုလိုထွက်ဆိုခဲ့ပါတယ်။
တမရနဲ့အီဘီလိုမှာတွေ့ဆုံဆွေးနွေးဖို့အတွက်အီဘီလိုကလူလာနေတဲ့စုံစမ်းထောက်လှမ်းမှုတွေကိုယူကရိန်းဘက်ကလုပ်ပေးဖို့လိုတယ်လို့တာမကြီးဆုံလန်းကပြောဆိုခဲ့ပါတယ်။မနေ့အင်္ဂါနေ့ကထွက်ဆိုခဲ့တဲ့တက်တေလေးဦးထဲကလက်ရှိစုံစမ်းစစ်ဆေးမှုမှာအဓိကကျတဲ့ဗင်မန်ကလည်းတမရထရမ့်နဲ့တမရဇယ်လန်စကီတို့ရဲ့ဇူလိုင်လ20ရက်နေ့ကတယ်လီဖုန်းပြောဆိုမှုနဲ့ပတ်သက်လို့ထွက်
ထောက်လှမ်းပေးဖို့ပြည်ပခေါင်းဆောင်တူအပေါ်ဖိအားပေးဖို့လှုပ်လာတာဟာသမ္မတထရမ့်အနေနဲ့နိုင်ငံအကျိုးထဲသူ့ရဲ့ပုဂ္ဂိုလ်ရေးနဲ့နိုင်ငံရေးအကျိုးမြတ်ကိုရှေ့တန်းတင်လိုက်တာပါ
ကျားနာပွဲမှာလာရောက်ထွက်ဆိုခဲ့ကြတဲ့သူသမ္မတမိုက်ပန့်ရဲ့အကြံပေးတွေဖြစ်ကြတဲ့ဂျင်နီဖာဝီလျံစ်နဲ့ဗင်မန်တို့ကလည်းသမ္မတထရမ့်ရဲ့ဒီလိုရအပေါ်ဆိုရင်းကြောင့်ပြောဆိုခဲ့တာပါ
I found the July 25th phone call unusual
ဂျူလိုင်လ25ရက်နေ့ကတယ်လီဖုန်းပြောဆိုမှုကပုံမှန်မဟုတ်ပါဘူးကျမလေးလာစောင့်ကြည့်ခဲ့တဲ့တခြားအမေရိကန်သမ္မတတွေရဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေနဲ့လည်းဆန့်ကျင်ဘက်ဖြစ်နေပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီတယ်လီဖုန်းပြောဆိုမှုတွေမှာအမေရိကန်ပြည်တွင်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုတာတွေပါဝင်နေလို့ပဲဖြစ်ပါတယ်
ဒုတိယပုံမူကြီးဗန်နမ်ကတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့အဆိုရင်ချက်ကိုသူ့အထက်အရာရှိကိုတင်ပြခဲ့တာပါ
It is improper for the President of the United States to demand a foreign government.
American Tamrani ne tu nangai pyan pet tu ko song san bi bu phi ba suwa ko taung su ra ma tin do ba wu. 2016 yu kaw pwe ma Ukraine ga paung patat mu shi ga da la su ra ko yo. Dutiya Tamrani haung Joe Biden do ta pha ko song san bu twat ba. Ukraine bet ga lou khe me so yin da ha bet lite lou ya phit ne de be tet yaw ba de. Da so yin no Ukraine ni ne American Party 2 ya slong ye thauk khat mu ko song shong twa ma wa. Naw pi lo di lou ya ga American myu da lu nyu yi ko a ne si de pyin ဒီသာတွင်ရုရှားရဲ့နီးပြူဟာတွေကအားကောင်းလာစေမှာပါ။အ
င်ပီရိုကထုတ်ပြန်လိုက်တဲ့သမ္မတထရမ့်ရဲ့အဖုံးပြောဆိုချက်နဲ့ပတ်သက်ပြီးတော့ Republican အမတ် Jim Jordan ကအခုလိုကောက်ွယ်ပြောဆိုပါတယ်။
Transcript shows no linkage.
သူတို့နှစ်ယောက်ပြောဆိုခဲ့တဲ့ဖုန်းမှတ်တမ်းအရာဆိုရင်ဖိအားပေးတာတွေတိုက်တွန်းတာတွေမပါပါဘူး။ယူကရိန်းကိုပေးမဲ့စီရေးအကူအညီတွေနဲ့စုံစမ်းစစ်ဆေးပေးဖို့ကိစ္စဆက်ဆက်ပတ်သက်နေတာလည်းမတွေ့ရပါဘူး
။သမ္မတထရမ့်ကလည်းတက်သေးတွေကိုအခုလိုဝေဖန်တက်ခဲ့ခဲ့တာပါ။
အမေဘူးရောင်ကြားခဲ့တယ်ဆိုလူကအဆင့်ပြန်ပြောပြတာဆိုပြီးဒီလူတွေကပြောကြပါတယ်အခုလိုစုံစမ်းမေးမြန်းနေတာရှက်စရာကောင်းတဲ့ကိစ္စပါတိုင်းပြည်လည်းသိခါကြပါတယ
် Cut Volker ကတော့အခုလိုထွက်ဆိုပါတယ
် I was the lead US diplomat dealing with
Ukraine ball Russia ရဲ့စီးရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးကျွန်တော်က Ukraine ဆိုင်ရာတန်တမန်တူအဖြစ်ဆောင်ရွက်ခဲ့ပါတယ်တရားဝင်တန်တမန်နီးလန်းတွေနဲ့ပဲကျွန်တော်ဆောင်ရွက်ခဲ့တာပါဒုသမ္မတဟောင်း Joe Biden ကိုဆွဆွဲထားတဲ့ကိစ္စတွေကတော့သူ့သဘောနဲ့သူလုပ်တာဖြစ်ပြီးတရားဝင်နီးလမ်းမကြဘူးလို့ထင်ပါတယ
်ယူကရိန်းကိုပေးမဲ့ဒေါ်လာတန်400နီးပါးရှိတဲ့အမေရိကန်စီးရေးအကူအညီတွေဟာဘိုင်ဒန်တို့တာအဖာကိုစုံစမ်းပေးဖို့ကိစ္စနဲ့ဆက်ဆက်ပတ်သက်နေပါတယ်လို့တက်အမတ်ကြီးဆောင်းလင်းကကနဦးထွက်ဆိုချက်ကိုပြင်ဆင်ပြီးတော့ဖြေကြားထားတာပါမစ္စတာဆောင်းလင်းရဲ့အခုလိုပြင်ဆင်ထွက်ဆိုချက်နဲ့ပတ်သက်ပြီးတော့ဒီမိုကရက်အမတ်တွေကဒီကနေ့ဂျိမ်းသည်မေးမြန်းကြမှာလည်းဖြစ်ပါတယ်ရှင
်နန်းလောင်ပြောပြပေးခဲ့တာပါရှင်ဒီကနေ့ညနေပိုင်းတွဲသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ည9:00နာရီမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။အခုတော့ဒီကနေ့ညနေပိုင်းတွဲသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင
်။ American သမ္မတ Donald Trump ကနိုင်ငံရေးပြန်ဖက်တင်နဲ့ပတ်သက်တဲ့မကောင်းသတင်းတွေရနိုင်မှု Ukraine နိုင်ငံကိုဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချင်းနဲ့အရေးယူနိုင်မှုစုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီမှာအရေးပါတဲ့သက်သေတူအဖြစ်ဥရောပသမဂ EU ဆိုင်ရာတာဝန်ကြီးဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။တာဝန်ကြီး Gordon Sondland ဟာဒီမိုကရက်ကိုယ်စားလှယ်ဦးဆောင်တဲ့စုံစမ်းစစ်ဆေးမှုမှာသမ္မတနဲ့တိုက်ရိုက်ဆက်သွယ်ခဲ့သူတွေကပထမဆုံးသက်သေဖြစ်နေထွက်ဆိုမှာလည်းဖြစ်ပါတယ်။ Afghanistan နိုင်ငံမှာရဟရင်ဒဇင်းပြတ်ကျတဲ့အတွက် American စစ်မှုထမ်းနှစ်ယောက်သေဆုံးသွားတဲ့အကြောင်း American စစ်တပ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဘာကြောင့်ရဟရင်ပြတ်ကျရတယ်လဲဆိုတာကိုတော့စုံစမ်းနေစေဖြစ်ပြီးကနဦးသိရတဲ့ချက်လက်တွေကရန်သူဘက်ကပြစ်ခတ်မှုမဟုတ်တဲ့ကြောင်းစစ်တပ်ရဲ့ကြီးညာချက်ကဖော်ပြထားပါတယ်။အစ္စရေးကထိန်းချုပ်ထားတဲ့ဂိုလန်ကုန်းပြင်ဒေသမှာပထမတရက်တုန်းကရော့ကက်ဒုံးနဲ့တိုက်ခတ်ခံခဲ့ရတာကိုလက်တုံ့ပြန်တဲ့အနေနဲ့ဒမက်စကတ်မြို့ကအီရန်နဲ့ဆီးရီးယားစစ်ပစ်ဆံရဲ့ပြစ်မှတ်တွေကိုအစ္စရေးတပ်လေယာဉ်တွေကအချိန်ပေါင်းဒါဇင်နဲ့ချီပြစ်ခတ်တိုက်ခတ်ခဲ့တဲ့ကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပါတယ်။ပြစ်မှတ်တွေထဲမှာတော့မြေပြင်ကဝင်ပြစ်မစိုင်းတော့နဲ့လက်နက်တပ်တွေနဲ့အီရန်ထူးတက်ဖွဲ့စစ်ဌာနချုပ်တွေပါဝင်တဲ့အကြောင်းလည်းအစ္စရေးစစ်တပ်ကပြောဆိုထားပါတယ်။ဒီနိုင်ငံမှာတောက်ကြနေကစတင်ဖြစ်ပွားခဲ့တဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းလူငယ်တပ်ဖွဲ့တွေရဲ့လက်ချက်နဲ့လူပေါင်း106ဦးထက်မနည်းသေဆုံးသွားတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်။ဒါဆိုရင်တော့လွန်ခဲ့တဲ့နှစ်နှစ်တုန်းကဆန္ဒပြပွဲတွေအတွင်းသေဆုံးသူရေထွက်တယ်လေ၄ဆလောက်ပုံများနေတာလည်းဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wandiet ဖြစ်ပါတယ်။ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ71.25တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOE အစီအစဉ်တွေကိုအားပေးနားဆင်နေတဲ့ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
။